ပြည်ရေးဝန်ကြီးဌာနလက်ကဌာနတစ်ခုဖြစ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ရုံဝန်ကြီးဌာနလက်ကိုပြောင်းရွှေ့သွားမယ်လို့သမရယုံပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုရွှေ့ပြောင်းမယ်ဆိုတာဟာလမ်းကြောင်းမှန်မော်ကိုရှေ့ရှုတာလို့အုပ်ချုပ်ရေးပိုင်းပြည်ပြောင်းလဲနေတဲ့ပတ်သက်လို့ကျွမ်းကျင်သူတူကတုံ့တက်ပါတယ်။ဒီကြောင့်ကိုVOA သတ တွက်ဝန်ဆောင်မှုပိုင်းလုံခြုံရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုအစိုးရကိုယ်စားအကောင့်ထဲပေါ်လှုပ်ဆောင်ရတဲ့ဌာနဖြစ်ပြီးပြည်သူနဲ့အနီးကပ်ဆုံးတွေ့ရတဲ့ဌာနလည်းဖြစ်ပါတယ်ဒီဌာနကိုပြည်ရေးအောက်ကနေပြည်ထောင်စုအစိုးရအဖွဲ့ရုံးအောက်ကိုဘာကြောင့်ပြောင်းရွှေ့သွားရတယ်လဲဆိုတာနဲ့ပတ်သက်ပြီးသမရာယုံပြောရေးဆိုဝင်ရှိသူဦးစောထေကအခုလိုပြောပြသွားတာ
ပါ။ဘာကြောင့်ပြောရလဲဆိုရင်ကျွန်တော်တို့ပြောရရင်တော့ဟိုသမရာယုံမိန်ကောမှာလည်းပါပါတယ်။အဲဒီနစန်းတရားနေမိန်ကောမှာပါပါလဲဆိုတော့ပြည်သူအစိုးရအရှိဆွဲနဲ့ရှောက်လမ်းနဲ့ပြည်ရင်ပြောင်းလဲရေးကိုချုပ်ချာအနာရဲ့မူလပိုင်ခြေဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေရာစတင်မှာဖြစ်ကြောင်းအပြောတာတွေကဓာတ်ရီလုပ်ဖို့အတွက်ဒီရချက်ရှိတဲ့အတွက်ပြောခဲ့တာဖြစ်ပါလေ။၎င်းရှိကုန်းနှင့်ပြည်သူ့ဝန်ကြီးခံဦးတွေပုံမှန်ညာ၂၀ခွန်မှာပါပါလဲဆိုတော့ပြည်တော်စုဆိုရသည်ဥရိနဲ့ညီပြည်တော်စုဆိုင်ရာဝန်ထမ်းဖွဲ့စည်းများကိုလိုအပ်သလိုဖွဲ့စည်းနိုင်သည်ရင်းစုဖွဲ့စည်းရာတွင်လုပ်ငန်းတာဝန်နှင့်လုပ်ပိုင်ခွင့်များကိုသတ်မှတ်ပေးရမည်ဆိုပြီးတော့ညာ၂၀ခွန်ခါခါကြီးမှာပါတယ်အကြီးမူတိုင်းလည်းဟိုသမရအောက်မှာရှိဖို့ဆိုတော့ကျွန်တော်တို့ကပြည်တော်စုအစိုးရဖွဲ့ရုပ်ဝန်ကြီးဌာနအောက်ကိုရှိလိုက်တာဖြစ်ပါတယ
်ပြည်ရင်ပြောင်းလဲရေးနဲ့အုပ်ချုပ်ရေးပိုင်းရန်နေရာတွေဒီထက်ပိုခိုင်မာစေဖို့နဲ့ပြည်သူဗဟိုပြုဒီမိုကရေစီနိုင်ငံထူထောင်နိုင်ဖို့ပြည်သူနဲ့အနီးကပ်ဆုံးတွေ့ဆုံရတဲ့ဒီဌာနကိုအရက်သားအစိုးရလက်အောက်ထားနိုင်ဖို့သမရဦးသိန်းစိန်လက်ထက်ကလေးကအရက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုမှုတွေလုပ်ခဲ့တာပါဒီလိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်လို့နိုင်ငံရေးလေးလာတုံသက်သူဦးတင်မောင်တန်းကဒါဟာပြည်သူဗဟိုပြုဒီမိုကရေစီနိုင်ငံထူထောင်ဖို့ပထမဆုံးခြေလှမ်းလှမ်းလိုက်တာဖြစ်တယ်လို့ဆိုလိုက်ပြီးဒီအပြောင်းလဲကိုကြိုဆိုလိုက်ပါတယ်
မြန်မာနိုင်ငံရဲ့ရေရှည်ဒီတန်းနဲ့ပုံမှန်ထုတ်တဲ့ရေစီမံကိန်းပေါ်မှာအခြေခံပြီးတော့ဘတ်ဂျက်တွေကိုဆွဲကြဖို့ပြောထားတယ်။နောက်ပြီးတော့စီမံချက်တွေကပြည်ပြင်းဖြစ်ရမယ်ဆိုတဲ့ညွှန်ကြားချက်လည်းရှိတယ်။နောက်အဲ့ဒီခါမျိုးမှာပေါက်ဆက်ညီနိုင်ရေးစနစ်ရန်ရပုံပုံအောက်ကောက်မှုလိုအပ်တယ်။ထွေအုပ်ချုပ်ရေးဦးစီးဌာနအဲ့ဒီပေါက်ဆက်ညီနိုင်ရေးလုပ်ငန်းတွေကိုအရင်ကတည်းကလုပ်ခဲ့ကြတဲ့ဌာနဖြစ်တယ်။ရေရှည်ဒီတန်းနဲ့ပုံမှန်ထုတ်တဲ့မှုစီမံကိန်းကြီးကိုအကောင့်တွေပေါ်ဖို့ဆိုဆိုရင်အစိုးရရဲ့အဲရုံးရဲ့တိုက်ရိုက်ကြီးကြမှုအောက်မှာစောင့်ရနိုင်မှာဖြစ်တဲ့အတွက်ကြောင့်ပုံပြီးစုစည်းနိုင်လိမ့်မယ်လို့ပြောလို့ရတယ်ဒါပေမဲ့စွမ်းဆောင်ရည်နဲ့ဒုတ်ရီကရီပိုင်းဆိုင်ရာတိစောက်မှုကိစ္စတွေလိုနေသေးတယ်ထင်တယ်လို့တော့ခီးပေါက်နိုင်ဖို့ရှိသေးဘူးတိုးတော်လဲဒါဒီလမ်းကြောင်းမှာမဟုတ်ချစ်ရှုလိုက်တာဖြစ်တယ
်ပြည်တော်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုပြောင်းရွှေ့မယ်လို့ထုတ်ပြန်လိုက်ပေမဲ့ဘယ်အချိန်မှအပြီးသက်ပြောင်းရွှေ့မလဲအရင်လိုတာဝန်တွေကိုပဲဆက်လက်ထမ်းဆောင်စီမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဥစောထေကတော့အ мян ဆုံးပြောင်းရွှေ့သွားဖို့လှုံ့ဆော်ထားတယ်လို့သာဖြေကြားခဲ့ပြီးအသေးစိတ်ကိုပြောကြားခြင်းမရှိခဲ့ပါဘူးရှင်